ဤလိုတရားစာမယ်ဒီကနေ့2553ခုနှစ်ဘာနှစ်တော့ဟဲ့သာသနာတော်နှစ်2553ခုနှစ်မြန်မာနှစ်2382ခုနှစ်ဝါကောင်းလာဇန်ရှိရဲ့ဗုဒ္ဓဟူးနေ့မနေ့ကအင်္ဂါနေ့နော်မနေ့ကအင်္ဂါနေ့ကိုဒီနေ့ဗုဒ္ဓဟူးနေ့နဲ့လဲလိုက်ရင်နော်မွေးနေ့မွေးရဲ့တိုက်ပါမှာနော်လဲလိုက်ရင်နော်မွေးနေ့မင်းများလားပူဇော်ကြတယ်ဒါနပြုကြတယ်သီလဆောက်တည်ကြတယ်ဘာဝနာတရားပွားများအထောက်ကြတယ်လူရင်းကတော့ပိုပြီးချမ်းသာအောင်ပိုပြီးအသက်ရှင်အောင်ကုသိုလ်တွေနဲ့ထပ်မံပြီးတော့အားပေးတာပေါ့နော်ကုသိုလ်တည်လို့ရှိရင်ပိုပြီးအသက်ရှင်ပိုပြီးချမ်းသာဒါကြောင့်ကျမ်းမှာသက်ရှိဖြစ်အောင်ကုသိုလ်တရားတွေထပ်ထပ်ပေးရတယ်ဒါမွေးနေ့မင်္ဂလာပဲဘုန်းကြီးရဲ့မြန်မာမွေးနေ့က1290ပြည့်နှစ်ဝါကောင်းလာဇန်8ရက်နာနဲ့8နာရီအဲ့ဒီလိုပဲမှတ်ထားမိတဲ့အောင်မိတာအင်္ဂလိပ်ကတော့1928ခုနှစ်ဇူလိုင်လ24ရက်လို့အဲလိုမှတ်ထားမိတယ်မြန်မာမွေးနေ့ဇာတာအရာသူတို့ဇာတာဆရာတွေပြောကြတာတွေ့ကြည့်တဲ့အခါကျတော့ကံလက်ဒူဆန်းဖြစ်နေတယ်ကံလက်ဆိုတာသူတို့ဗေဒင်ခေါ်လက်ကဆိုရဲသကလုံးအဲ့ဒီဟာသူတို့ရဲ့သင်္ကေတတစ်မျိုးပေါ့လေအဲ့ဒါက12ရာသီမှာဘယ်ရာသီမှာဒီပုဂ္ဂိုလ်ဟာဖွားတယ်ဆိုတာသူတို့ပြောတာမြန်သောအပြင်တော့မနေ့ပိုင်းဖွားတဲ့ပုဂ္ဂိုလ်တွေအဲ့ဒီကံရာသီလိုရာသီမျိုးမှဖြစ်တယ်ကံရာသီဆိုတာတော်သလင်းလားကံမှလက်ရှိတယ်တဲ့ကံကမြန်မာကကံလို့ခေါ်လို့သူတို့နောက်ဖက်အိန္ဒိယကတော့အဲ့ဒီရာသီကိုကင်ညာရာသီလို့ခေါ်တယ်ပါဠိလိုကင်ညာရာသီကင်ညာဆိုတာသူတို့သမီးပေါ့အမျိုးသမီးပေါ့အမျိုးသမီးမှာဆယ်ကျော်သက်ရွယ်ပေါ့လေသူတို့ကခွဲထားတဲ့ကင်ညာတဲ့ခေါရီကုမာရီနာရီအဲ့လိုအရွယ်ခွဲထားတာအဲသူတို့ကတော့ဒီရာသီကိုကင်ညာရာသီလို့ပါဠိလိုခေါ်တော့မြန်မာဗေဒင်ဆရာတွေကတော့ကံရာသီလို့ပဲအဲမြန်မာထုံးစံအရာအသံထွက်ခေါ်လိုက်တယ်အဲကံရာသီမှာဖွားတယ်အဲကံရာသီမှာစမ်းရှိတော့မှဖွားတာလက်ကအဲ့ဒီအချိန်မှာဒူရာသီမှာရှိနေတယ်တဲ့ဒါကြောင့်ကံစမ်းဒူလက်အလွဲလို့ကံလက်ဒူစမ်းတယ်ကံလက်ဒူစမ်းတယ်ဒူရာသီမှာစမ်းရှိတယ်စမ်းရှိတယ်စမ်းဆိုတာကစန္ဒစန္ဒာဆိုတာလအဲ့ဒီလကိုသူတို့အိန္ဒိယအခေါ်ကတော့ကျန္ဒရာကျန္ဒာလို့ခေါ်တာအဲစန္ဒာပါပဲအဲ့ဒါမြန်မာဗေဒင်ဆရာတွေကတော့စမ်းလို့ခေါ်လိုက်တယ်လက်လည်းပဲလက်ကအဲ့ဒါမြန်မာကတော့လက်လို့ခေါ်လိုက်တယ်ကံရာသီမှာလက်ရှိတယ်တဲ့တူရာသီမှာစမ်းရှိနေတော့ပွားတာတဲ့ တူရာဒီမှာလာမင်းမွန်းတက်နေတော့ဖွာတာပေါ့လေတူရာဒီဆိုတာကသတင်းကျလာပါအဲ့ဒါကြောင့်သူတို့အဟောတွေကလည်းရှိပါတယ်ကိုဟာကိုတွက်ချက်ပြီးတော့ကိုတွက်လို့ချက်လို့ရတယ်လို့ဟောကြတာအဲ့ဒီမှာရှိကမြမမင်းနေလက်ထက်ကစာရေးဆရာကျော်ဥပုံညသူကလည်းပဲဗေဒင်ကလည်းတတ်တော့ဒါကြောင့်ဗေဒင်တတ်တော့စမ်းနဲ့လက်ရှိတဲ့ຢာသည်ဘယ်ຢာသည်မှရှိရင်ဘယ်လိုသဘောရှိတယ်ဘယ်လိုလူပဲဆိုတာသူကတေးတတ်တယ်ရေးဆက်ပြီးတော့ထားခဲ့တယ်ထားပြီးတော့စာအုပ်ထုတ်တယ်ခွန်ကြီးတို့ကိုရင်တုန်းကဖတ်ပါတယ်လေ့လာပါတယ်အဲ့ဒါသူကကံမှာလက်ရှိတဲ့ပုဂ္ဂိုလ်များရဲ့သဘောကိုသူသိတဲ့နေ့မှာလည်းဖွဲ့ထားတယ်အဲ့ဒါဘုန်းကြီးကပြောရမလားမသိပါဘူးဘ ਹੁ တုတ္တဟဲ့ဘာဖြစ်လို့တော့ဘ ਹੁ တုတ္တငငငါအဲ့ဒီဒေတာတွေအကုန်လုံးမိပါရဆက်နေရသည်လက်ရှိတာစံပူရာတွေနေတဲ့ဒီမှာရှာခုတော့ကုန်မရပါဘူးတချို့တော်တော်ရကံရာသည်ဆက်အတွင်းလက်မင်းပါခိုးလာတဲ့ညက်သဝင်းပြိုကညာလိုချိုးဝါစာပြော့ပြောင်းနေစိတ်မာနခက်ထံပါလေဆက်ဆံကပေါင်းလို့မကောင်းနဲ့စိတ်မာနခက်ထံပါလေဆက်ဆံကပေါင်းလို့မကောင်းသူတူလုံးမှုကဟုတ်လုံးမှုမှာဟုတ်ပြုတာခက်တောင်းဆိုတမရသူဟာသူကိုသာပြုရလင်ကိုသူဟာသူကိုယ်စားပြုရတယ်ဇဘူမှာအတုရှိဘူးထင်ပေစွမ်းတတိဂုံတရေမှာအပုံလေပြေညာလို့အလေကချစ်တဲ့မိလျာအလေကဖြစ်တဲ့စိတ်မှာချစ်ခဲ့မိလျာစွမ်းတတိဂုံတရေမှာအပုံလေပြေညာလို့အလေကဖြစ်တဲ့စိတ်မှာချစ်ခဲ့မိလျာဓမ္မနဲ့ဇက်လင်းလာရင်လက်ချင်းဟာပွေလျှုပ်လိမ့်လေသူချာအဲ့ဒါယောဂီတို့ကြားရပြီအဟောဘလောက်မှန်တော့ဟမ်မမာလေမားရအောင်ပါလားမားရမပါဘူးဒါဖြင့်ငါအသိမာနကြီးတာပေါ့ဟုတ်လားစိတ်မာနခက်ထံပါတယ်ဆက်ဆံကပေါင်းလို့မကောင်းတို့တော့အပေါင်းရခဲ့တဲ့ပုံကိုလေနော်ဒါကြောင့်ယောဂီတွေတုံတောင်းနဲ့အနားမလာဘူးနော်စိတ်မာနခက်ထံပါတယ်ဆက်ဆံကပေါင်းလို့မပေါင်းဘူးနောက်တစ်ခုရှိသေးတယ်လေသူတို့မှာဗေဒမမဟာဗုဒ္ဓိုင်ဟောအဟောဆိုတာရှိသေးတယ်မဟာဗုဒ္ဓံဟောစရာမွေတကရေကိုခွန်နဲ့စားပြီးတော့ကျွင်းနာကိုမှသူကမဟာဗုဒ္ဓံထူလိုက်တာကိုပုတိပင်္ဂမရဏရာဇအထွန်သိုက်ရာဇနဲ့အဲလိုထူလိုက်တာအဲ့ဒီမဟာဗုဒ္ဓံဟောကြတော့ဘုန်းကြီးကကျွင်းနာကနံပါတ်1ကျွင်းနာကျင်းတော့ဘာဘွားလဲဆိုတော့ပုတိဘွားဥဒိစရာအပုတ်ဥဒိစရာအပုတ်အဲပုတိဘွားကိုသူတို့ခေါ်တယ်ဘယ်လိုခေါ်လဲဆိုတော့ပုတိသဘောမကျော်သောနှမျောတွန့်ထူလားတဲ့အဲ့ဒီမဟာဗုဒ္ဓံဟောပုတိသဘောမကျော်သောနှမျောတွန့်ထူလားတဲ့ဟမ်အဲ့ဒါတော့မှားတယ်အရင်ဟာတော့မှန်တယ်အေး ကိုင်ထားကြပါတော့ဒါတော့ဘုရားရဲစရာမိုးစရာပေါ့ဘုန်းကြီးကအဲ့ဒီဥပ္ပညာတေတ္တကိုတခါပြန်ပြီးတော့ဘုန်းကြီးကတေတ္တတခုရေးဆက်ပြီးတော့ပေးလိုက်သေးတယ်ကိုယ်သဘောအမှန်ပေါ့လေအញ្ញာသည်ဆက်အတွင်းလက်မင်းခူလာလို့ဘယ်လိုတူရအတူရသည်ဆက်ဟုတ်တယ်လေတူမှလက်ရှိလို့ဘယ်လိုဆိုတော့အဲ့ဒီတုန်းကပြန်ပြီးတော့ဒေတရေးဆက်ပြလိုက်သေးတယ်အဲ့တော့ကိုရင်16နှစ်သား18နှစ်သားပါဒါပေမဲ့အဲ့ဒါတော့မရတော့အဲ့ဒါတော့မရတော့ဘာမစို့သိအောင်တတ်အောင်လေ့လာထားရင်ကောင်းတာပါပဲမသုံးညင်နေပေါ့သိတတ်ရင်ကောင်းတာပဲဟိုဖဲရိုက်တာအရက်တော့တာမှတပါးပေါ့ဟုတ်လားအဲကစားတာမှအဲ့ပဲအဲ့ဒါတွေမှတပါးပေါ့အပြည့်မရှိတဲ့ဟာဆိုလို့ရှိရင်တော့လေ့လာထားရင်ကောင်းတာပေါ့ခိုင်တရားစာအောင်3နာရီနဲ့35မိနစ်ရှိသွားပြီ။အရင်တစ်ပတ်ကဘာဟောခဲ့ပါလဲ။အနုသောတာသုတ်ဘာတွေပါလိုက်မလို့အရင်မှာပုဂ္ဂိုလ်လေးမျိုးကဘာတွေတော့မဲ့တဲ့တော်လားပါဠိစကားလုံးနဲ့ပတ်ပြီးနော်အနုသောတဂာမိပုဂ္ဂိုလ်ပတိသောတဂာမိပုဂ္ဂိုလ်ထိတတ္တပုဂ္ဂိုလ်ပါရင်ကတပုဂ္ဂိုလ်ဟုတ်ကဲ့လားပါရင်ကတပုဂ္ဂိုလ်အနုသောတဂာမိပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်လဲရေစုံမျောလိုက်တဲ့ပုဂ္ဂိုလ်ဘယ်လိုပုံပုံတွေပါလဲ။ဟာတဲ့ကာမဂုဏ်တရားတွေလည်းလိုက်စားတယ်ဒုစရိုက်တရားတွေလည်းပြုတယ်ဟုတ်လား။အဲ့ဒီပုဂ္ဂိုလ်ဟာသန္တရာရေစုံမျောလိုက်တဲ့ပုဂ္ဂိုလ်အောက်သွားမလားအထက်သွားမလားဟုတ်ကဲ့လား။ Now ပတိသောတဂါမိပုဂ္ဂိုလ်ကြတော့ရေစံလှန်တက်တဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်လို့ကာမဂုဏ်တရားတွေမလိုက်စားဘူးဒုစရိုက်တရားတွေရှောင်ရှားပြီးသူစရိုက်တရားတွေပြုတယ်ဟုတ်ကဲ့လားသူကရေစုံမျောတာလားရေစံလှန်တက်တာလားဟုတ်ကဲ့လားအောက်သွားမလားထက်သွားမလားနောက်ပုဂ္ဂိုလ်ကဘာတော့ထိတတ္တပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်လဲအောက်ကျိုး၅ပါးပြတ်လို့လွတ်သွားလို့ဘယ်မှာသွားပြီးဒီနေသုဒ္ဓဝါသဓမ္မဘုံမှာတည်မြဲနေတဲ့ပုဂ္ဂိုလ်တဲ့ခိုင်ခိုင်မြဲမြဲသုဒ္ဓဝါသမှာတည်တယ်တဲ့သုဒ္ဓဝါသမှာတည်တဲ့ပုဂ္ဂိုလ်တွေကအနာဂံပုဂ္ဂိုလ်မှာသုဒ္ဓဝါသသိနိုင်တယ်အဲ့ဒီအနာဂံပုဂ္ဂိုလ်တွေကသုဒ္ဓဝါသမှာဖြစ်ပြီးတော့ဆက်အာထုတ်တော့သုဒ္ဓဝါသဘုံမှာပဲအရဟတမေအရဟတဖုညံယဟနာဖြစ်ပြီးတော့အဲ့ဒီမှာပဲပရိနိဗ္ဗာန်ဆန်နေတဲ့ဒါကြောင့်အဲ့ဒီမှာမြဲမြဲတည်ပြီးနေတဲ့ဒီကာမဘုံကိုပြန်မလာတော့ဘူး။ဘာကြောင့်လဲလဲဆိုတော့အောက်ကျိုး၅ကြောင်ပြတ်သွားလို့အောက်ကျိုးကအောက်ဘုံကာမဘုံမှာချီတာမဟုတ်လား။အောက်ကျိုး၅ပါးက၅ချောင်းကလွတ်သွားပြီဆိုတော့သူတို့အောက်ဘုံကိုချီခံရသေးလားမခံရတော့ဘူးဒါကြောင့်မလို့အထက်ဘုံသုဒ္ဓဝါသဘုံအဲ့ဒီဘုံကနေပြီးအထက်လမ်းမှုပဲရှိအဲ့ဒီမှာပဲယ ahanan ဖြစ်သွားကြတယ် အနာဂံပုဂ္ဂိုလ်ဆိုတာတတ္တိယမဲ့ဖို့ရတဲ့ပုဂ္ဂိုလ်ပေါ့အနာဂံမီးမဲ့ဖို့ရတော့အနာဂံမီးမဲ့ဖို့ရတော့အနာဂံမီးမဲ့ညာကကာမရာဂအကျိုးနဲ့ပဋိကအကျိုးနှစ်ကျိုးကိုအမြစ်ပြဖြတ်ပြလိုက်တဲ့နောင်တပံပြန်မရှိအောင်ကာမရာဂအကျိုးဆိုတာကာမဘုံမှာသာယာတမဲ့တဲ့လောဘအကျိုးဖြတ်ပြလိုက်တယ်ကာမဘုံမှာသာယာတမဲ့เสียဆိုလို့ဘာကိုမှဒီအနာဂံပုဂ္ဂိုလ်ကမတမဲ့တော့ဘူးထို့တူပဲပဋိကဆိုတာဒေါသပြောတာဒေါသကြိုးလည်းသူဖြတ်လိုက်တယ်တဲ့ဒေါသကြိုးဖြတ်လိုက်တယ်ဆိုတော့ဒေါသကိုအနာဂါမိမညာကပယ်သလိုက်တော့ဒီပုဂ္ဂိုလ်မှာစိတ်မဆိုးဘူးအမြင်မထွက်ဘူးစိတ်မချမ်းသာမဖြစ်ဘူးစိတ်မဆင်းရဲဘူးစိတ်မချမ်းသာဖြစ်တဲ့စိတ်ဆင်းရဲတယ်ဆိုတာဆုံးနစ်တော်ဒေါသအမြင်ထွက်တယ်ဒေါသထွက်တယ်ဆိုတာတက်ကြွသောဒေါသဒီနာဂံပုဂ္ဂိုလ်ကတက်ကြွရောဆုံးနေရောအကုန်လုံးပယ်လိုက်အဲဒီဒေါသကိလေသာပယ်သတ်လိုက်တယ်သူသဏ္ဍာန်ပါဒေါသမှမရှိတော့ဘူးဒါကြောင့်သူဟာကာမဘုံမှာတွေ့တာတတ်မဲ့တဲ့ကာမရာဂကျိုးကိုလည်းဖြတ်လိုက်ဒေါသကျိုးကိုလည်းဖြတ်လိုက်တဲ့အတွက်အောက်ကျိုးတွေကလွတ်သွားပြီလွတ်သွားတော့အဲ့ဒီအနာဂံအနေနဲ့ပြိဋိဘံအနာဂံအနေနဲ့ကွယ်လွန်နာပြန်တော်မူရာနဲ့ပဲသုဒ္ဓဝါဒပြမ္မဘုံရောက်သွားတယ်သုဒ္ဓဝါဒဆိုတာသုဒ္ဓအာဝါဒသုဒ္ဓစင်ကြယ်သောပုဂ္ဂိုလ်ဤအာဝါဒနေရာစင်ကြယ်သောပုဂ္ဂိုလ်နေရာသရဇနာမှာကာမရာဂပြာပါဒဘာကမမရှိတော့ဘူးအဲ့ဒါသီလမိုးကတရားသိမှတော့တဲ့ဟောနေလည်းပဲမကြတော့ပါဘူးတဲ့ဟုတ်ကဲ့လားဟောနေလည်းမကြတော့ပါဘူးတဲ့သိမှတော့တဲ့ဒါလည်းသူမွေးနေ့ပူဇော်ခြင်းပဲဒီမိုးကဟုတ်လားဝင်းနေပူသွားလိုက်တာသက်သာအောင်ဒါကြောင့်ဒီအနာဂံပုဂ္ဂိုလ်ဟာအနာဂံမိမဉ္ဇဉ်ဘုံဉ္ဇဉ်ရပြီးသူကွယ်လွန်နေဆိုသူကိုယ်တော်ပြိဋိဘံဆံနေလို့မသုံးနေဘူးယဟနာကြမှာပြိဋိဘံဆံနေလို့သုံးတာဒါကြောင့်အနာဂံပုဂ္ဂိုလ်ကွယ်လွန်နေအဲ့ဒီဘဝကိစ္စသုံးသွားတဲ့ဆိုရင်သူဟာသုဒ္ဓဝါဒပြမဘုံရောက်အားကြောင့်လဲဆိုအောက်ကျိုးတွေကလွတ်သွားလို့ဒါရယဟနာမဖြစ်ခြင်းနေပါစေတော့အနာဂံလောက်ညာဖြစ်ရရင်မကောင်းဘူးလားဘာဖြစ်လို့ချမ်းသာတာဘောအိုက်စကရင်ကြိုက်အောင်မလားအဲစင်ကာပူဓာတ်ပေါက်ကောနှစ်ပကံသုံးပကံစားအောင်မလားဟုတ်ကဲ့လားဒီနေ့တချို့စင်ပကံစင်ကာပူဓာတ်ပေါက်နှစ်ပကံသုံးပကံစားတယ်အဲ့ဒါပွဲ900မှာထားတာပြတ်သွားလို့နောက်ထပ်80ပွဲ80ထပ်မှာရတယ်အဲ့ဒါဘာကြောင့်လဲဆိုတော့အနာဂတ်မှဖြစ်သေးလို့ဟုတ်လားအနာဂတ်မှဖြစ်သေးလို့အနာအဖြစ်အဲ့ဒါတွေမလို့တော့စီနဲ့စားနဲ့လည်းစားလို့ရပြီသမင်းရေပြောတောက်လို့လည်းရညာစွာဘုရားလက်ထက်ကရာဇကျိုးပြီမှာဝိသကသတိဆိုတော့ညာစွာဘုရားထံနေစဉ်တရားတော်သာနာတဲ့ဗိမိသာရမင်းကြီးနဲ့သူဗိမိသာရမင်းကသူညာစွာဘုရားထံသွားပြီဆိုရင်အဲသူသတိတွေအကုန်လုံးခေါ်သွားပြီတရားနာတယ်တဝိဇာခါလည်းအဲ့ဒီလိုက်နာတော့ရှေးကအားထုတ်ခဲ့တဲ့ပါရမီက ရင်လာတော့ပါရမီရင်နေဆိုတာခြေကတရားအတွေ့အကြုံကရင်လာရင်နေပြီဖြစ်တော့မှဲ့နေပြီဖြစ်တော့ဒီနေ့မှမြတ်စွာဘုရားတရားနာတာနဲ့ပဲနာရင်နဲ့ရှုမှတ်လို့အနာဂါမိမဉ္ဇဏ်ပူဇာန်တိရသွားတယ်ဝိသခာကြောင့်အမှားကြီးမဟုတ်ဘူးဒါကဝိသခာတစ်သိဝိသခာကြောင့်အမှားကြီးကရာဇကျုပ်ပြီးမှမဟုတ်ဘူးအခုကရာဇကျုပ်ပြီးမှဒါနဲ့တရားနာပြီးပြန်သွားတော့သူရဲ့သတိကတော်လေးရခါတိုင်းလိုပဲအိမ်ဘဝဆင်းပြီးတော့ကျိုးတယ်ကျိုးတဲ့အခါကျတော့ခါတိုင်းလိုပဲတထေးကြီးရဲ့လက်မောင်းကိုသူ့လက်နဲ့ချိန်ပြီးတော့သွားချိန်ပြီးတော့ကျိုးတော့အဲတထေးကြီးကတထေးကြီးဆိုပေမဲ့လို့တထေးမှုကြီးထဲရတာအသက်က30ရွယ်လောက်နဲ့တူပါတယ်သူလက်လာကိုင်းတဲ့သတိကတော်ရဲ့လက်ကိုအသာဖဲချအသာဖဲချပြီးတော့အိမ်စီသွားတယ်ပေါ့လေသတိကတော်ကပြန်ပြီးတော့ပဲသူလက်နဲ့သွားချိတ်တယ်သတိကဒုတိယကြိမ်လဲအသာဖဲချတတိယကြိမ်လဲဖဲချအဲတော့မှသတိကတော်ကဘာများစိတ်ကောက်စိတ်ဆိုးနေလဲမသိဘူးလို့မျက်နှာမော့ကြည့်တော့မျက်နှာကလည်းအေးချမ်းနေတယ်ငြိမ့်အေးနေတဲ့သဘောစိတ်တရရှိတယ်စိတ်ဆိုးတဲ့သဘောမတွေ့ရဘူးဒါနဲ့စိတ်ထဲမှာသဝေသဝါသတိကတော်ကဖြစ်ဘယ်လိုများဖြစ်တာပါလိမ့်မလဲသဝေသဝါဖြစ်တော့အဲ့ဒီဒီတိုင်းပဲနောက်တော့သူ့လက်မကင်မင်းနဲ့အလာသေးကပဲရှင်ပြီးတော့အိမ်မော်တက်သွားအိမ်မော်ကြရတဲ့အခါကျတော့သမင်းပြင်ကျွေးတထေကတော်ကအနန္တပြုစုပေါ့ဝါလေးထဲပေးဒါလေးထဲပေးစသည်လေဒါပေမဲ့တထေကြီးကသမင်းမစားဘူးခင်းလည်းမစားဘူးထိုင်ရင်ထိုင်တော့အဲ့ဒါသတိကတော့ဒီသတိတော့တခုခုတော့ဖြစ်လာပြီဘယ်လိုများဖောက်ပြန်လာလဲမသိဘူးယောက်ျားလေးဆိုတာတည်ခက်တာပဲစိတ်ကဇနိုးဇနောင်ဖြစ်တယ်ဟိုသတိကမရေမပြုံးဒါပေမဲ့မျက်နှာကြတော့လဲကြည်လင်းလို့သူမျက်နှာကြည့်ရတော့လဲငြိမ်းချမ်းနေစိတ်တွေရှိတယ်မမေးရဲဘူးဒါနဲ့တော်တော်ကြာကြတော့မတတ်နိုင်ဘူးကိုင်ငေါ့ရင်လားငေါ့မရင်လည်းမရရင်လည်းရိုက်သာစိတ်ထဲမကြည်မငြိမ်းရှိနေတော့မေးမှဖြစ်ဒါနဲ့တထေကြီးဒီနေ့ပဲလူများဖြစ်လာတာဆိုကျမအောက်ဆင်းပြီးကျူတော့လဲကျမလက်ခါတိုင်းလူအကင်မခံမဲနဲ့ပုတ်ချတယ်စကားကလည်းဟာဟာမပြောဘူးပြုံးတာရေတာလည်းမတွေ့ရအရင်လိုတုတ်တိတုတ်တာလည်းမရှိသမင်းလည်းမစားဟင်းလည်းမစားဘယ်လိုများဖြစ်တာလဲဗဟိပတ္ထနာအတ္ထိတဲ့သာကဆိုဗဟိပြင်ပ၌ပတ္ထနာတောင်းတာမှုသည်အတ္ထိရှိများရှိလေသလားအပြင်မမှာတောင်းတမှုများရှိနေသလားတဲ့။မာပြောတာ။ဟို။ဩစတြေးလျကကလေးမလေးတယောက်ဆက်နှစ်နှစ်ဆက်73နှစ်လောက်ရှိမှာမို့လေကလေးမလေးတယောက်။အဲ့ဒါကိုဘုန်းကြီး၅ပါးသီလအင်္ဂလိပ်လိုသင်ပေးတယ်။သင်ပေးတော့ကာမိတုမိစ္ဆာစာရဘာသာပြန်တော့ဘုန်းကြီးကအဓိပ္ပာယ်မပြောဘူးကဲအဲ့ဒါသီလာလို့ဆရာဒီသိက္ခာဘုအဓိပ္ပာယ်သီလာသိပါတယ်ဖေဟာတဲ့ဘလို့လဲဆို No affairs တဲ့အဲ့လိုပြော No affairs တဲ့ အဲ့ဒါခုနပြောတဲ့ဗဟိပတ္ထနာအဋ္ဌိဆိုတာနဲ့အတူတူပေါ့အဲဘုန်းကြီးတို့ဘယ်လိုပြောရမှန်းတော့မသိဘူးဒါတော့အင်္ဂလိပ်ကကာမေတုမိစ္ဆာစာရကို affairs လို့သုံးတယ် affairs affairs လို့သုံးတယ်ကာမေတုမိစ္ဆာစာရအဲ့ဒါကလေးမလေးကသူကအင်္ဂလိပ်လိုကနိုင်နေကြွားကျင်နေပြီးတော့အဲ့ဒါဒီလေလူကြီးတွေပြောတာကြားရတယ်သူကနိုးအဖေယာစ်တဲ့အခုလည်းပဲဘုန်းကြီးအဲ့လောက်ပဲပြောမှဖြစ်မှာကြီးတဲ့ဘိုးမပြောတတ်တော့ဟုတ်ကလားအသုစာကတော့ဗဟိပတ္ထနာအဋ္ဌိတဲ့ဗဟိပြင်ပ၌ပတ္ထနာတောင်းနာမှုများအဋ္ဌိရှိများရှိလေသလားအဲ့တော့ပြန်မမှာတောင်းတာမှုရှိလေသလားဆိုတော့အတွင်းမတောင်းတာဘူးပေါ့ဒီတော့သတိရစဉ်းစားတယ်ဩခက်ပြီဒီကလေးမှာတော့ငါဖွင့်မပြောရင်တော့သူဒုက္ခရောက်တော့မှာပဲအဲဖွင့်ပြောမှဖြစ်မှာပဲလောကုတ္တရာတရားဆိုတာကလည်းအမတန်အဖို့တန်တဲ့ယရနာရွှေငွေနဲ့တူတယ်လေယရနာရွှေငွေအများမြင်အောင်တပြားပြားလောက်ရသလားမလောက်ရဘူးသူများမတွေ့အောင်မမြင်အောင်သိမ့်ဆဲပြီးတော့ထားရတာလောကုတ္တရာတရားဆိုတာလည်းအဲ့လိုပဲသူများဖော်ပြောပြနေရတာမဟုတ်ဘူးသူများမသိမမြင်အောင်အသာသိသိပဲပဲကိုယ်ထဲမှာလုံထားတဲ့သိမ့်ထားရတာအခုတော့မဖြစ်တော့ဘူးငါမပြောလို့မဖြစ်တော့ဘူးဘုန်းကြီးများကြတော့အဲ့ဒီလောကုတ္တရာတရားကိုလေမမေးဘဲနဲ့သို့မဟုတ်လုံလောက်တဲ့အကြောင်းမရှိဘဲနဲ့ဘုန်းကြီးအချင်းချင်းပြောရဲ့အာဘတ်တဲ့ဒီလောကုတ္တရာတရားမဲ့ညာဘူညာကိုသူဘာရတယ်ညာရတယ်လို့ပြောရင်အာဘတ်တဲ့ပါစိတ်အာဘတ်တဲ့အဲလူသားမနေကိုသွားပြီးပြောတယ်ဆိုလို့ကြည့်ရတော့တကယ်ညာရတော့ရမရပဲနဲ့ငါအထင်ကြီးအောင်ဆိုတဲ့သဘောနဲ့သွားပြောရင်တော့တခါတည်းကိုဇန်လျှောတာလူသားမနေပြောပြီးဆိုလို့ရှိရင်အဲ့ဒါတခါတည်းလူဖြစ်သွားတာလေအလကြာအောင်လောကုတ္တရာတရားကသိသိသေးသေးလူမသိသူမသိသိမ့်သေးပြီးထားရအဲ့ဒါအခုဒီတထဲကြီးကလည်းသူရထားတဲ့လောကုတ္တရာတရားဒီနေရာမှာတော့သိမ့်သေးထားလို့မဖြစ်တော့ဘူးငါသိမ့်နေထားရင်မပြောရင်တော့ဒီကလေးမှဒုက္ခရောက်တော့မှာပဲအဲ့ဒါနဲ့ဓမ္မဒိဏတဲ့သင်စဉ်းစားတာသင်တွေးတာသင်ပြောတာတွေဘာတစ်ခုမှမဟုတ်ဘူးတို့မှဒီကနေ့ညစွာဖေယတရားနာတာလောကုတ္တရာတရားဆိုတာရခဲ့တယ်အဲ့ဒီအတ္တမေဇယမန္တမယဘာလို့မှမသားရမတတ်မတော့ဘူးလောကုတ္တရာအဲ့ဒီလောကုတ္တရာတရားရတဲ့ပုဂ္ဂိုလ်နဲ့ကာမဘုံကသာယခံစားမှုကာမဘုံတရားတွေနဲ့ဘာမှမဆိုင်တော့ဘူးဒါကြောင့်မို့လို့တို့လည်းပဲဒီကနေ့ဒီလိုဖြစ်တာပါဒီတော့မင်းငယ်သေးတယ်ငယ်သေးတယ်ဆိုတော့မင်းသဘောပဲငါရှိတဲ့ပစ္စည်းတွေအကုန်လုံးမင်းယူတို့ငါအတွက်တခုမှမချမ်းနဲ့အဖိုးဘက်ကပစ္စည်းအဖွားဘက်ကပစ္စည်းမင်းအဖိုးဘွားဘက်ကပစ္စည်းအကုန်လုံးယူမင်းကြိုက်သလိုသုံးမင်းကြိုက်သလိုလုပ်အဲတကယ်လို့များစိတ်ရှိသေးတယ်ဆိုလို့ရှိရင်တော့ငယ်ငယ်ရွယ်ရွယ်ဆိုတော့တခြားတစ်ပါးစိတ်သွားတယ်ဆိုလို့ရှိရင်လည်းစိတ်လိုတိုင်းလုပ်ပေါ်အဲဒါလို့သထေကြီးကပြောတော့သထေကတော်ကလည်းပဲပါရမီပြည့်ပြီးသားဆိုတော့အဲဒါတော့ပြောတာသူနားလည်သွားပြီဟောတဲ့တကောင်းမဲ့လောကုတ္တရာတရားပဲဒီတရေကြီးအရင်ကနဲ့လုံးဝမတူဘူးပြောမြန်ဖြစ်သွား ူမျက်နာကလည်းကြည်လို့ငြိမ်ချမ်းလို့အေးမြလို့စကားပြောတဲ့အခါလည်းငြိမ်ချမ်းလို့အေးမြလို့ဒါဟာသူ့စိတ်ထဲမှာတော်တော်ကိုပဲချမ်းသာနေလို့ပဲဒီလောကုတ္တရာတရားကြောင့်ပဲဖြစ်မယ်ပြီးတော့ပြောတဲ့သတိကတော့သတိကြီးတဲ့အဲ့ဒီလောကုတ္တရာတရားဆိုတာအမျိုးသားတွေမှပဲရသလားတဲ့အမျိုးသမီးတွေကမရဘူးလားသူပါရမီပြည့်ခဲ့လို့ပါရမီပြည့်တယ်ဆိုတာရှေးရှေးဘဝတွေကဝိပဿနာတရားအထုတ်ခဲ့ပြီးဝိပဿနာအတွေ့ဝိပဿနာဉာဏ်နေတော်တော်စွမိဆောင်နေပြီလို့ပေါ့ဒါကြောင့်ပါရမီရင့်တော့တရားစကားကြားလိုက်တာနဲ့နားလေသဘောပေါက်ပြီးတရားတဲ့စိတ်ဝင်စားသွားတယ်တကယ်လို့သာပါရမီမပြည့်သေးတဲ့ပုဂ္ဂိုလ်ဆိုလို့ကြည့်ရင်တော့တထေကြီးကငါပစ္စည်းတွေလည်းယူကြိုက်တယ်လို့သုံးတို့အတွက်ဘာမှမချမ်းနဲ့မင်းကငယ်သေးတယ်ငယ်သေးတယ်ဆိုတော့ငယ်တဲ့အတိုင်းပဲတခြားတစ်ပါးစိတ်သွားတယ်ဆိုလို့ရှိရင်လည်းစိတ်အလိုအတိုင်းလို့ဆိုခခေါထခုံမှာပေါ့ဒါအခုတော့မဟုတ်ဘူးသူကတရားကပြည့်ပြီသားဆိုတော့တော်တော်ကောင်းတဲ့တရားဖြစ်မှာပဲဒါကြောင့်သူဒီလိုပြောတာပဲမေရတထေကြီးကဓမ္မဒိဏတဲ့ဒီတရားကလူကြီးလူငယ်မရွေးပါဘူးတဲ့မိမယောက်ျားမရွေးပါဘူးယောယောပฏิပစ္စတိသောသောတတ္တဒါယာတော်ဟောတိသရေကြီးပြောတဲ့စကားအဲ့ဒီအဲ့ဒါကိုလေဒီစကားလုံးကိုကိုရင်ကလေးကမှတ်မိနေတယ်ကိုရင်ကလေးကမှတ်မိယောယောပฏิပစ္စတိသောသောတတ္တဒါယာတော်ဟောတိယောယောအကျင့်ပုဂ္ဂိုလ်သည်ပฏิပစ္စတိဒီတရားကိုကျင့်၏သောသောထိုတရားကျင့်သောပုဂ္ဂိုလ်သည်တတ္တထိုတရား၏ဒါယာတော့အမွေခံသူစီဘဝတိဖြစ်၏ဟောတိဖြစ်၏တရားကျင့်တဲ့လူဒီတရားရဲ့အမွေခံရတာပဲတဲ့ဒီတရားအမွေခံရတာပဲတဲ့တဲ့ပြောလို့ရှိရင်ဓမ္မဒိဏဘသူကျင့်ခြင်းကျင့်တဲ့ပုဂ္ဂိုလ်ဒီတရားရတာပဲဒါပြောတာမဟုတ်ပါဘူးအဲ့ဒါပြောတာပဲအဲ့ဒီတော့ဓမ္မဒိဏကသိပ်ဝမ်းသာသွားဟာဒီလိုဆိုလို့ရှိရင်စာရဲတော့မပါဘူးသူထပ်ကောအောင်မယ်နဲ့တူတယ်ဒီလိုဆိုလို့ရှိရင်ကျမကျင့်လေရမှာပေါ့လို့သူမေးဥမှာပဲဝမ်းသာတော့တထေကြီးဟဲ့မရပဲဘယ်နေမလဲမင်းကျင့်မင်းရတာပေါ့ပဲပြောမှာပေါ့အဲဒီရတာနဲ့ဓမ္မဒိဏကကဲဒါဖြင့်ကျမကိုဘိက္ခုနီအကြောင်းပို့ပြီးတော့ဘိက္ခုနီပြုပေးပါအဲ့ဒီတရားကျမကျင့်မယ်အဲ့တော့တထေကြီးစိတ်ထဲဘယ်လိုဖြစ်သွားလဲ။အဲစိတ်ထဲမှာကြည်နူးချမ်းသာဝမ်းသာသွားတာပေါ့နော်။ဒါနဲ့ကောင်းမိဓမ္မဒိဏတို့များမှာရှင်မယင်ကြီးရှိသေးတယ်။လက်ပြန်ကြတော့ရှင်မယင်ကြီးကိုတို့လျှောက်ထားမယ်။သင်ဒီလိုဒီလိုပဲဆန္ဒရှိတယ်။ရှင်မယင်ကြီးကခွင့်ပြုတယ်ဆိုလို့ရှိရင်မြတ်စွာဘုရားကျောင်းတို့သွားပြီးတော့ဘိက္ခုနီမအဖြစ်လျှောက်ထားတောင်းခံမယ်နှုတ်ဥသဘောတူစဉ်းစားကြည့်သဘောအဲ့ဒီညာအဲ့ဒီနှစ်ယောက်အဲ့လိုပြောပါမလားဘာဖြစ်တော့ဟဲ့ဝမ်းသာတယ်မဟုတ်ဟုတ်ကဲ့လားနောက်တနေ့ရောက်ပါစေလို့ပဲစိတ်ကအောင်းမေးနေမှာနှက်ပြန်ကလည်းဖြစ်ခဲလိုက်တာလို့အောင်းမေးကြအောင်းမေးနေနှက်ပြန်နဲ့ရောက်ပါစေဒါနဲ့နောက်တစ်နေ့ကျတော့သတိရသတိကတော်ဘုရင်ကြီးစီခေါ်သွားဗိမိတရာဘုရင်ခေါ်သွားပြီးအကျိုးအကြောင်းလျှောက်တယ်အကျိုးအကြောင်းလျှောက်တော့ဗိမိတရာဘုရင်ကလည်းပဲသူကလည်းသောတာပတ္တိမဉ္ဇဉ်ဘုညာရတဲ့သောတာပန်ဘုရင်ကိုတရားတွေ့ထားတဲ့ပုဂ္ဂိုလ်ဆိုတော့သဘောကျတာပေါ့ဟောဒီတရားဝဆင်းရကလွတ်ပေတော့ဦးမယ် အေးကောင်းပြီဓမ္မဒိဏဖြစ်စေခြင်းတဲ့အတိုင်းဆောင်ရွက်ပေးကြရမယ်သို့သောတခုတော့ရှိတယ်ထင်ရှားတဲ့ပုဂ္ဂိုလ်ဆိုတာမထင်မရှားမလုပ်ရဘူးထင်ရှားတဲ့အခြေအနေတိုင်းလုပ်ရတယ်သူတို့ကတထဲတွေဆိုတော့မြို့ရဲ့ဟိုတင်းတွေပေါ့ဦးစီးကောင်းကောင်းတွေပေါ့ထင်ရှားတဲ့ပုဂ္ဂိုလ်တွေဘယ်သူမှမသိမရှိတဲ့ပုဂ္ဂိုလ်ဒါကြောင့်ဝိသာခသထေကြီးเนี่ยมิญญินเนี่ยขอให้มิญญินนี่เสี่ยวละเนาะไอ้มิญญินเนี่ยก็ตรุตื่นหาอมัดยวยไปแล้วแกอมัดจีอริก็วิทาธรรมดิณายัสวะพญาเจ้าเนาะปิ้วปุ๊บไปอ่ะมั้ยตุภิกขุนี่ปิ้วมั้ยภิกขุนี่ยหามาปิ้วไปแล้วเตียอัธุมั้ยทีละဒီလိုထင်ရှားတဲ့ပုဂ္ဂိုလ်ကတိတ်တိတ်သွားလို့မတော်ဘူးမင်းကမင်းသားလုပ်ပြရမယ်သူနဲ့ထိုက်တန်နဲ့မင်းကမင်းသားနဲ့သူ့ကိုကြောင်းတော်ပို့ရမယ်အဲ့ဒါအမကြီးစီစမေတော့အမိန်ချလိုက်အဲ့ဒါရှင်ဝင်းတော်ဝင်းနေနဲ့မင်းကမင်းသားတွေနဲ့ဓမ္မဒိဋ္ဌာကိုကြောင်းတော်ပို့ကြဆိုတဲ့အဲ့တချို့ဆရာတော်များတောင်ပြောကြယူဆကြတယ်အခုခေရှင်လောင်းကြောင်းပို့တယ်ရှင်လောင်းယူတယ်ဆိုတာဟာဓမ္မဒိဋ္ဌာကစတာပဲလို့အဲ့လိုတောင်ပြောကြဓမ္မဒိဋ္ဌာကစတာပဲဒါနဲ့တို့တို့ပြောကြောင်းသွားပြီးတော့အခန္ဓာနဲ့ဘုရားဆရာဖျားရှောက်မြတ်စွာဘုရားကဘေကုဏီမရိသီပို့ပြီးတော့ကဲဒီဓမ္မဒိဏယဟမတုပေးလိုက်ကြလို့အမိန့်ရှိတော့ဘကုဏီတွေကယဟမတုပေးလိုက်တယ်ကမောဖတ်ပြီးတော့ယံမိမဖြစ်တော့ဓမ္မဒိဏတရားအာထုတ်တယ်အခုယောဂီတို့အာထုတ်တဲ့တရားပေါ်သတိပဋ္ဌာန်ဝိပဿနာပဲတရားအာထုတ်တော့သူစိတ်ထဲမှာမြို့ကြောင်းမှာအာထုတ်ရတာအာမေယအာမေယဟုဆိုတာကဆွေမျိုးမိတ်ဆွေငဟားတွေကလာကြပြုကြလာပြီးတော့ချီးကျူးကြပူဇော်ကြလှူဒန်းကြအဲ့လိုဆိုတော့အချိန်ကသိပ်မရဘူးအနောက်ရက်တွေသိပ်ဖြစ်ရာဇကြိုးပြည်ကိုအဲပြည်ဝေလူဝံကျောင်းသားကဘေကုဏီကျောင်းမှာအဲ့လိုဆိုတော့ဒါနဲ့မြတ်စွာဘုရားခွင့်ပန်ပြီးတော့ဓမ္မဒိဏကမျိုးနဲ့ယွာနဲ့ဝေးတဲ့တောကြောင်ဘိက္ခုနီလိုက်ရှာပြီးအဲ့ဒီသွားပြီးတရားရှုမှတ်ပွားများအားထုတ်တယ်။ဒါကဝိသာခသထေကတော့နည်းနည်းစိတ်ထဲမှာဇဝေးသွားဖြစ်တယ်။ဩဒီကလေးမှဘိက္ခုနီဝှချင်းတော်ကတော့ဝှချင်းလုံးလို့ဆိုပြီးလိုက်တော့ဝှလိုက်ရတယ်။ဘယ်အခါများသင်္ကန်းချွတ်ပြီးတော့ပြန်ပြီးပြေးလာမလဲမသိဘူးအဲ့လိုစိတ်ထဲမှာဇဝေးစုဖြစ်တယ်တဲ့ဒါနဲ့3 4ရက်ရှိတော့ဓမ္မဒိဏကလည်းတော့ပါပြန်လာပြို့ကြောင်းရောက်ရာဇေယုဒိနာဒိက္ခုနီကျောင်းရောက်ရောက်တော့ဝိသာခသထေကြီးကကြားတယ်အဲဓမ္မဒိဏပြန်ရောက်လာပြီအဲမအားထင်လားလေဒီကလေးမှသူမပြောတော့ဘူးသုံးရက်နဲ့ပြန်လာတာမအားထင်လားပဲဆို gain သွားပြီးတော့သူတရားဟောအောင်မှဖြစ်မယ်ဒီဝကမချွတ်အောင်ဟောမှဖြစ်မယ်ဆိုပြီးဝိသာခလက်ထေကအဲဒီကြောင်းသွားဓမ္မဒိဏတွေ့တော့အကဲခတ်လိုက်တဲ့အခါကျတော့သူထင်သလိုဟုတ်ဖို့မရဘူးတဲ့သူကမနေနိုင်လို့ပြန်ပြေးလာတာမဟုတ်ဘူးသူရဲ့နေပုံထိုင်ပုံမျက်နှာအနေထားကြည့်ရတာတရားပြည့်နေတဲ့ပုံပဲအဲ့တော့ငါသူ့ကိုငါထင်တာတွေလျှောက်မေးလို့မဖြစ်သေးဘူးတနည်းတစ်ပုံလှည့်မေးမှပဲလို့ ဝိသကသတိကသဘောပေါက်တယ်ဘုန်းကြီးတို့ပြိဿာလျှောက်ပြောတာဘုန်းကြီးတို့တရားဘယ်ရောက်သွားမင်းအနုသောတာပฏิသောတာထိတတ်တာတွေကဘယ်ကျမ်းနေခဲ့ဟမ်အောက်ကျိုးပြတ်လို့မို့ထိတတ်တာဖြစ်တာပြောရကနေဒီရောက်သွားတာနော်မထူးပါဘူးဆက်ပြောရမယ်ဓမ္မရဲ့ဆက်ပြောရင်အဲ့ဒီကပဒါနာတရားကတရားကိုကကြံနေအောင်မှာဘယ်နဲ့လုံးနော်နှစ်ခုလုံးမယ်ဆိုအောင်ပြောရမှာသကောင်တိုင်းသွားမယ်နဲ့လုံးနော်ဟမ်ဟုတ်ကလားအေးဝင်လက်အုပ်ကြီးကိုသိပဲကြီးဒါနဲ့ဝိသကကလှဲ့မေးမှပဲဆိုပြီးတော့မေးတယ်ဘယ်လိုမေးလဲလို့ဆိုတော့သက္ကာယောသက္ကာယောတိအာဟုသောဓမ္မဒိဏဘဂဝတာဝုဒ္ဓကတမောဓမ္မောသက္ကာယောတိဘဂဝတာဝုစတိဓမ္မဒိဏခြေသာရှင်မဓမ္မဒိဏအဲယဓမ္မဒိဏရှင်သာရှင်မဓမ္မဒိဏသက္ကာယောသက္ကာယောတိသက္ကာယသက္ကာယဟူ၍ဘဂဝတ္တမြတ်စွာဘုရားသည်ဝုဒ္ဓောဟောတော်မူ၏မြတ်စွာဘုရားကသက္ကာယသက္ကာယလို့ဟောပါတယ်လူတွေကလည်းသက္ကာယသက္ကာယလို့ပြောနေကြပါတယ်အဲ့ဒါသက္ကာယဆိုတာဘာကိုပြောတာပါလို့ရှင်မဓမ္မဒိဏကတမောဓမ္မောသက္ကာယောတိဝုစတိကတမောဓမ္မောအဘယ်တရားကိုသက္ကာယောတိသက္ကာယဟူ၍ဝုစတိဆိုအပ်ပါသနည်းဒီဝိသခသတိကသူမေးကျင်တာသူထင်တာတည့်ရမမေးပဲနဲ့ဒီလိုလှက်ပတ်မေးတာဘာကြောင့်များမေးတတ်တာတော့သူကိုယ်တိုင်ကတရားတွေ့ထားတဲ့ပုဂ္ဂိုလ်မဟုတ်လားဒါကြောင့်ဒီလိုမေးတတ်တာပေါ့သူကိုယ်တိုင်ကတရားသူမတွေ့ထားရင်ဘယ်ဒီလိုမေးတတ်မလဲတည့်ရပဲဘယ်နဲ့တော့ရှင်မဓမ္မဒိဏတရားထုတ်ကိုသွားရဲဆို၃ရက်နဲ့ပြန်လာပြဲမိလားအခုလူထွက်ချင်မိလားနဲ့မေးမှာပေါ့အဲ့လိုမမေးဘူးသက္ကာယသက္ကာယလို့ပြောကြပါတယ်တဲ့သက္ကာယဆိုတာဘာပါလဲတဲ့အဲ့တော့ဝိသကသတိကတော်ကသူရဲ့ဘေကုဏီဘွဲကဓမ္မဒိဏသူရဲ့ဘေကုဏီဘုရားဓမ္မဒိဋ္ဌာငငယ်ကဓမ္မကတိကဆရာတော်အရှင်အိန္ဒကဟောတဲ့စကားလုံးတစ်ခုကြားလိုက်တယ်ဘယ်လိုကြားလိုက်လဲဆိုတော့ရှင်မဓမ္မဒိဋ္ဌာအလှအလိမ်မတဲ့အဲ့ဒီအရှင်အိန္ဒကကရှင်မဓမ္မဒိဏအလှအလိမ်ပါလေအဲ့ဒါလို့လည်းဟုတ်ရင်ဟုတ်မှာပါပဲသာမသူဒီတော့ဓမ္မဒိဏကဖြည့်တယ်သက္ကာယောသက္ကာယောတိအာဟုသောဝိသကဘဂဝတ္တအဲပင်စုပါဒာနေခန္ဓာသက္ကာယောသက္ကာယောတိဘဂဝတ္တဝုဒ္ဓအာဟုသောဝိသကငါရှင်ဝိသကသူကအခုတော့ယဟမဖြစ်သွားပြီလေဘုရားတကားကြီးလေအဲ့တော့ဒီလိုပဲခေါ်ရမှာပေါ့ဟုတ်ဘူးလားငငယ်တော့ကခေါ်သလိုခေါ်လို့ပဲဖြစ်ပါငငယ်တော့ကတော့ဘယ်လိုခေါ်တော့မသိပါဘူးလေဟုတ်လားမသိပါဘူးအာဟုသောဝိသကငါရှင်ဝိသက ပင်စုပါဒနှစ်ခန္ဓာငါးပါးသောဆွေလန်းစရာအစုတရားတို့ကိုသက္ကာယောသက္ကာယောတိသက္ကာယသက္ကာယဟူ၍ဘဂဝတမြတ်စွာဘုရားသည်ဘုဒ္ဓဟောတော်မူအပ်ပါ၏ခေါ်ပါရပါတယ်တရားကိုသဘောကြတာနဲ့မနေနိုင်တာနဲ့ထခေါ်လိုက်တာပုံသာအေးအဲ့တော့ခေါ်နိုင်ပါလေဘယ်ခါခေါ်ဟိုဒီဟိုမှာအဲ့လိုပဲခေါ်ကြတာပဲသီရိလင်္ကာမှာတရားဟောနေတော့ဟောလူကသဗ္ဗသာဓုသာဓုသာဓုသာဓုသာဓုဟိုတော့ကသာဓုသာဓုဒီတော့ကသာဓုသာဓုသူတို့သဘောကြရဲ့အဲ့ဒါထခေါ်တာပဲတရားသုံးမရဘာရဲ့ညာရဲ့မဟုတ်ဘူးစိတ်ထဲမှာလိုက်လိုက်လဲလဲလေးဖြစ်သွားရင်သူတို့ခေါ်ကြတာအဲအခုလဲအဲ့လိုပေါ့ခေါ်နိုင်ပါရဲ့เนาะဟိုသတိကြမှာခေါ်အောင်မဟုတ်ပါဘူးဘုမတေကတော့သတိကြမှာခေါ်ကြတာမဟုတ်လားဒီတော့ငါရှင်ဝိသကသတိကြီးတဲ့ဥပါဒာနဲ့ခန္ဓာ၅ပါးကိုသက္ကာယလို့မြတ်စွာဘုရားဟောတော်မူပါတယ်အဲ့ဒီဥပါဒာနဲ့ခန္ဓာ၅ပါးဆိုတော့သူ့ရဲ့အဓိပ္ပာယ်ကစွဲလန်းစရာအစုတရား၅ပါးစွဲလန်းစရာအစုတရား၅ပါးအဲ့ဒါကိုဥပါဒာနဲ့ခန္ဓာ၅ပါးယုတ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ပေါ့လေလို့လည်းပြောရဒီတော့စွဲလန်းစရာအစုတရား၅ပါးဆိုတာဒီ၅ပါးကရဲ့သဘာဝကိုအမှန်တိုင်းမသိမြင်ရင်ဆွဲလန်းမှုဖြစ်တယ်ဒီ၅ပါးကိုပုဂ္ဂိုလ်သတ္တဝါငါလို့ထင်းနေအသိမှားနေတယ်ဆိုလို့ရှိရင်ပါရတတ်မဲ့ဆွဲလဲဆွဲတယ်ငါဆွဲလဲဆွဲတယ်သူဆွဲလဲဆွဲတယ်ပေါ့ဆွဲလန်းစရာတကယ်လို့သာဒီဥပါဒဏ်ရဲ့ခန္ဓာ၅ပါးရဲ့သဘာဝလက္ခဏာ၊သမဉ္ဇလက္ခဏာကိုပိုင်ပိုင်ခြားခြားသိသွားပြီဆိုလို့ရှိရင်ဒီဥပါဒဏ်ရဲ့ခန္ဓာ၅ပါးကိုလူပုဂ္ဂိုလ်သတ္တဝါ၅ယောက်ျားမိန်းမလို့အဲ့လိုမမြင်တော့ဘူးလေ။ဒါအစုတရား၊ယုတ်တရား၊အစုနံတရားအစုတွေပဲ။ဒီယုတ်တရား၊အစုနံတရားအစုတွေလည်းမပြတ်ဖြစ်ဖြစ်ပြီးပြက်ပြက်နေတာပဲလို့အဲ့ဒါလို့သိတာဟုတ်တယ်အဲ့လိုသိတဲ့အခါကျတော့သူဟာဆွဲလန်းစရာမဟုတ်တော့ဘူး။အဲဒီလိုမသိဘူးဆိုတဲ့အခါကျတော့ဒီဥပါဒဏ်ရဲ့ခန္ဓာအစရာ၅စုကိုပဲယုတ်ခန္ဓာအစုခံစားမှုခန္ဓာအစုမှတ်သားမှုခန္ဓာအစုစေစောပြုလို့အထုံးမှုခန္ဓာအစုသိမှုခန္ဓာအစုဒါတွေကိုပဲသူတို့သဘာဝကိုသိချာအနေနဲ့မသိတဲ့အခါကျတော့သူတို့ပေါင်းစုတဲ့ပုံစံံကြည့်ပြီးဩယောက်ျားပဲမိန်းမပဲငါပဲသူပဲလူကြီးပဲကလေးပဲလို့ွားဆွဲတယ်အဲ့ဒါလို့ဆွဲတာဟာသက္ကာယတကယ်အရှိတရားခန္ဓာ၅ပါးပေါ်မှာမရှိတဲ့ပုဂ္ဂိုလ်သတ္တဝါငါဆိုတဲ့အရာကိုစိတ်ကူးနဲ့ပြန်ဖန်ပြီးဆွဲလန်းပြီးတော့ယူဆတာဒါကြောင့်အဲ့ဒါကြတော့အသိမှအမြင်မှဖြစ်သွားလို့သူ့ကိုသက်ကာယဒိဋ္ဌိဖြစ်သွားတယ်။ဒါကစွဲလန်းစရာကိုစွဲလန်းမိပြီဆိုလို့ရှိရင်တော့သက်ကာယဒိဋ္ဌိအသိမှအမြင်မှဖြစ်သွားတယ်။စွဲလန်းစရာကိုမစွဲလန်းမနဲ့ဖြစ်တိုင်းဖြစ်တိုင်းရုပ်ဖြစ်တိုင်းရှုနာမ်ဖြစ်တိုင်းရှုမပြတ်မလတ်ရှုလို့မလို့ဒီရုပ်အစုနာမ်အစုရဲ့သူရဲ့သဘာဝလက္ခဏာ၊သမဉ္ဇလက္ခဏာကိုပိုင်ပိုင်ခြားခြားသိသွားတဲ့အခါကျတော့သူဟာမပြတ်ဖြစ်ပြနေတဲ့ရုပ်အစုနာအစုမြပဲပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးလို့သိတော့မဆွဲလန်းတော့ဘူး။ဒါကြောင့်မရှုမိရင်တော့ဆွဲလန်းတယ်။ရှုမိရင်တော့မဆွဲလန်းဘူး။ဒါကြောင့်သူတို့ကိုဆွဲလန်းစရာအစုတရား၅ပါးလို့ခေါ်တယ်။ဆွဲလန်းစရာအစုတရား၅ပါးအဲ့ဒါကိုသက္ကာယလို့ခေါ်တာပါလို့ဒ ธรรมไดนาก็ภีราหาตุโกรัญจีตักกายะขอเรอสุตยา5บาเยตบาวะลักษณะตมัญญาลักษณะโกไม่ติเวเนี่ยเอลุภีไหนมะมะล่ะภีไหนมุตุโกรัญปูด้วยติล่ะลุดาภีไหนเอริตะเฉ่ภีไล่ดาเนเววิตักขะตะเถยีตบอจาตวาบีงาเทนาริมากุบีเข้าแกล่ะသူဟာကတကယ်ပဲပါလေအဟဲတရားရလာတာပဲတရားရလာတာအဲ့ဒါလည်းမကဘူးဆက်ပြီးဝိသခာသတိကဆက်မိတယ်ငါရှင်ဓမ္မဒိဏသက္ကာယသမှုတရားဆိုတာပါလေသက္ကာယနိရောဓဆိုတာပါလေသက္ကာယနိရောဓဂါမိနိပฏิပဒါဆိုတာပါလေဆက်မိတော့အကုန်လုံးရှင်မဓမ္မဒိဏကကြည်ရင်ရဲ့စဉ်းစားမနေဘဲနဲ့ဖြတ်ခနဲ့ဖြတ်ခနဲ့ဖြေလိုက်ဝိသကသတိကြီးသိသဘောကြတော့ဒါပေမဲ့သူက confirm လို့ကျင်နေတယ် confirm ဆိုတာအဲမြတ်စွာဘုရားရဲ့အတိပြုချက်လို့ကျင်နေတယ်သူဟာသူပြောတာဟုတ်မဟုတ်ပဲလားဒါနဲ့ဓမ္မဒိဏစီကပြန်သွားပြီးမြတ်စွာဘုရားစီဝင်လျှောက်တယ်မြတ်စွာဘုရားဓမ္မဒိဏနဲ့တပည့်တော်များဒီလိုအမေးဖြေလောက်ပါတယ်ဒီလိုဖြေပါတယ်ဘုရားလို့အေးငါအမေးလေငါအဲ့လိုပဲဖြေမှာပဲမြတ်စွာဘုရားမြတ်စွာဘုရားအဖြေအောင်မကောင်းဘူးလားအေးငါအမေးလေငါအဲ့လိုပဲဖြေမှာပဲအဲ့တော့ဆိုလိုတာကဓမ္မဒိဏကိုထောက်ခံလိုက်တာလားကန့်ဝယ်လိုက်တာအဲ့တော့ဝိသကသရေကြီးဘယ်နဲ့နေပြီတော့အဲသိသဘောကြပါညဇောဖျားစီကအမှန်တော့သူဟိုရဲကသိကြပါတယ်ဘာကြောင့်လဲဆိုသူကလည်းတရားတွေ့တာလေလူကိုဒါပေမဲ့လို့သက်သက်ပိုးပြီးသိကြခြင်းလို့သူလောက်တာညဇောဖျားထံရဲ့ညဇောဖျားရဲ့ထောက်ခံတဲ့လူချင်းတော့ဒီတော့အဲ့ဒါဟာအောက်ကျုံငါကျုံပြတ်သွားလို့သာနှစ်ယောက်လုံးဒီခြေနေရောက်တာမဟုတ်ပါနော်အောက်ကျုံအောက်ကျုံငါဝပြတ်ပါကအောက်ကျုံပြတ်ကဘုံကာမဖြစ်ရမရှိသည်အောက်ကျိုးပြက်ကဘုံကာမဖြစ်ရမရှိဘူးကာမဘုံကအောက်ဘုံကို17ဘုံကာမဘုံနတ်ဘုံအထိအပယ်၄ဘုံလူဘုံနတ်6ဘုံ17ဘုံဒါကာမဂုဏ်အာယုံခံစားတဲ့ဘုံအဲ့ဒီ17ဘုံအောက်ကျိုးပြက်သွားပြီဆိုလို့ရှိရင်နဲ့အဲ့ဒီကာမဘုံမှာမဖြစ်တော့ဘူးအထက်မြမဘုံမှာ20မှာပဲဖြစ်တော့တယ်။ဒါကြောင့်အောက်ကျိုးပြက်ကဘုံကာမဖြစ်ရမရှိဘူးတဲ့။အောက်ကျိုးကဘယ်နှကျိုးတော့။ဘာတွေပါလိမ့်မနှုံး။ええဒီယောဂီတွေတရားဟောရတာမောရကြုံတတ်တယ်နော်ဘာဖြစ်လို့တော့မမိလို့ဟုတ်ကဲ့လားမမိတယ်ဆိုတာစိတ်ဝင်စားလို့လားမဝင်စားလို့လားအဲဟုတ်ကဲ့လားကာအောက်ကျိုးငါးကျိုးကဘာတွေတဲ့ပြန်ပြောပါဦးဟုတ်ကဲ့လားအဲ့ဒါကိုပါဠိလိုတော့ဩရံဘာဂိယသံယောဇဉ်လို့ခေါ်တယ်ဩရံဘာဂိယသံယောဇဉ်အောက်ဘုံနဲ့အဖို့ရှိသောကျိုးများလို့ဆိုလိုတယ်သံယောဇဉ်များအဲ့တော့ အောက်ဘုံတွေမှာခြေရတဲ့ကျိုးတွေပေါ့ကာမတစ္ဆေဘုံမှာခြေရတဲ့ကျိုးအောရံဘာဂိယကံရောစေဒီဝိသီလပဋိကကာမအောက်ကျိုးမီဒီဒိဋ္ဌိတံရောစေဝိဝိသိကိစ္စတံရောစေသီလသီလပဒပရာမတ္တတံရောစေပဋိကပဋိကတံရောစေကာမကာမရာဂတံရောစေဘယ်နှချောင်းတော့ဘာပါတော့ဟုတ်ကဲ့လားပါဠိလိုတော့ဘယ်လိုခေါ်တော့ဩရံဘာဂိယသံယောဇဉ်တဲ့ကဲသံယောဇဉ်ကျိုးလေးက၅ကြောင်းနဲ့၅ကြောင်းနဲ့ဆိုတော့ဒီ၅ကြောင်းလေးမြတ်ပြတ်အောင်မဖြတ်နိုင်ဘူးလားဟဲ့ဒီ၅ကြောင်းလေးမြတ်မပြတ်နိုင်ဘူးအဘုံချီတဲ့ကျိုးက၅ကြောင်းအထက်ဘုံချီတဲ့ကျိုးက၅ကြောင်းပေါင်းတော့10ကြောင်းဟုတ်လားမမြင်ရဘဲ10ကြောင်းတည်းပြတ်ခဲလာလေသည်ပါတယ်လားတိုင်မြင်ရမမြင်ရအောင်တော့မမြင်ရမယ်မခိုင်ဘူးလားခိုင်လိုက်တာတဘဝအာထုံနေလဲမပြနှစ်ဘဝအာထုံလို့လဲမပြဟုတ်တယ်မလားကျော်တော့ခိုင်တာဟုတ်ဒီဝိသီလပဋိကကာမအောက်ကျိုးမီအောက်ကျိုးချီကဘုံကာမလွတ်ရမရှိပြီအဲအောက်ကျိုးတော့သိပြီအထက်ကျိုးတွေကပါလေတော့အေးတော်တယ်ရာပဲဟေးစောက်ထဲကြီးမှတ်တာတော့ဟုတ်ကဲ့လားတော်တယ်ရာပဲရူမရာဂအရူပမာနကျိုးတမိဥဒ္ဒစ္စဘာအဝိဇ္ဇာငါးပြားထဲကျိုးမိဟုတ်ကဲ့လား